Israel နဲ့ဒီ Palestine Hamas စစ်သွေးကြွအဖွဲ့ကြားမှာဒီကနေ့တောက်ကြနေကစပြီးတော့အပြန်အလှန်တိုက်ခိုက်မှုတွေပြန်ပြီးလုပ်နေကြပါတယ်။ Israel တစားကံတွေပြန်လည်လွတ်မြောက်လာရေးနဲ့ Gaza ကမ်းမြောင်ဒေသကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့နိုင်ရဲ့အတွက်ခုနှစ်ရက်ကြာယာယီအပြစ်ခတ်ရပ်ဆိုင်ထားမှုအဆုံးသတ်ပြီးတော့ဒီကနေ့မှပြန်လည်တိုက်ခိုက်နေကြတာပါ။ယာယီအပြစ်ရပ်သဘောတူညီမှုကိုချိုးဖောက်တယ်လို့နှစ်ဖက်စလုံးကအပြန်အလှန်အပြစ်တင်ပါတယ်။ Israel ဘက်ကို Hamas စစ်သွေးကြွတွေက Rocket ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်တယ်လို့ Israel စစ်တပ်ကပြောပါတယ်။ဂါဇာတောင်ပိုင်းခိုင်ယူနစ်မြို့မှာရှိတဲ့သူတွေအနေနဲ့သူတို့ရဲ့လုံခြုံရေးအတွက်နောက်ထပ်တောင်ပိုင်းကိုဆက်သွားဖို့အတွက်အစ္စရေးဘက်ကစာရီကျဲခဲ့ပါတယ်။ပါလက်စတိုင်းနယ်မြေတွေအပေါ်အစ္စရေးစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေပြန်လည်ဆက်တင်ပြီးနိုင်ပိုင်းအတွက်မှာသေဆုံးသူ32ယောက်ထက်မနည်းရှိတယ်လို့ဂါဇာဒေသကိုအုပ်ချုပ်တဲ့ Hamas ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဂါဇာဒေသမှာခုထိလက်ပတ်နေဆဲအကြီးဆုံးဆေးရုံမှာစစ်ပွဲအတွင်းဒဏ်ရာရတဲ့ကလေးငယ်လူနာသစ်တွေကိုထပ်ပြီးလက်ခံကူတာမပေးနိုင်တော့ဘူးလို့ UNICEF အကြီးအကဲ James Elder က X လူမှုကွန်ရက်ပေါ်မှာပြောကြားခဲ့ပါတယ်။ဩစာအရှိန်အဝါရှိသူတွေကလည်းကလေးငယ်တွေတက်ဖြတ်ခံနေရတာကိုဘာမှမလုပ်ဘဲဒီတိုင်းကြည့်နေကြတယ်လို့ဆွဆွဲလိုက်တယ်လို့ကလေးတွေပေါ်ဆစ်ဆင်နှွှဲနေတာဖြစ်တယ်လို့သူကပြင်းထန်တဲ့အသုံးအနှုန်းတွေနဲ့ဗီဒီယိုနဲ့ပြောကြားခဲ့တာဖြစ်ပါတယ်။Israel ကိုကြာသပတေးနေ့ကတွားရောက်ခဲ့တဲ့ American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ကတော့ Israel အနေနဲ့ Hamas တို့ရဲ့အန္တရာယ်ကိုရှင်းလင်းတဲ့နေရာမှာအပြစ်မဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေထိခိုက်မှုအနည်းဆုံးဖြစ်အောင်လုပ်ဖို့တာဝန်ရှိတယ်လို့ဒီဝန်ကြီးချုပ် Benjamin Netanyahu နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်Israel နဲ့ Hamas ယာယီအပြစ်ခတ်ရပ်ဆိုင်ထားတဲ့အတွင်းမှာစစ်သွေးကြွတွေဖမ်းဆီးထားတဲ့တစားကံတရားကြောပြန်လည်လွတ်မြောက်ခဲ့ပြီးတော့ Israel အချင်းထောင်တွေကနေ Palestine အချင်းသား240ကို Israel ဘက်ကပြန်လွှတ်ပေးခဲ့ပါတယ်ရှင်